မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းပထမဆုံးနေအိမ်တရာကျော်မီးလောင်ကျွမ်းခဲ့တဲ့ကင်းမကျေးရွာရဲ့ဒေသခံတွေဟာတနှစ်နီးပါးကြာမြင့်တဲ့အထိတောတောင်တွေထဲမှာပဲနေထိုင်နေကြရပါတယ်။ပုံမှန်ဘဝတွေကိုပြန်လည်မတီးဆောက်နိုင်တော့တဲ့အပြင်တချို့ဆိုရင်နေရက်စွန့်ခွာပြီးတော့အခြားဒေသတွေမှာသွားရောက်ပြီးတော့အလုလုကင်နေကြရပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုငင်းချန်ကပြောပြမှာပါရှင်။
စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းအာဏာသိမ်းစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်တွေကြားတိုက်ပွဲတွေဖြစ်ပွားပြီးစစ်တပ်ကနယ်မြေရှင်းလင်းရေးစစ်တွေစတင်လာရမှာမကွေးတိုင်းပေါ့မြို့နယ်ကကင်းမရွာမှာ2021ခုနှစ်ဇွန်လ15ရက်နေ့ကနေအိမ်တရာကျော်မီးလောင်ကျွမ်းခဲ့ရပါတယ်။ကင်းမကျေးရွာဒေသခံတွေဟာအစောပိုင်းမှာတော့စစ်အာဏာသိမ်းမှုကိုငြိမ်းချမ်းစွာကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။2021ခုနှစ်မေလထဲမှာတော့ပေါ့မြို့နယ်တောင်ပိုင်းမှာအာဏာသိမ်းမှုကိုလက်နက်ကင်တော်လှန်မှုတွေစခဲ့ပြီးဇွန်လအစပိုင်းမှာတော့တူမီတနတ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဖွဲ့ပြီးစစ်ကောင်စီတပ်တွေနဲ့အပြန်အလှန်တိုက်ပွဲတွေရှိခဲ့ပါတယ်။ဇွန်လ15ရက်နေ့မနက်ပိုင်းမှာပေါ့ရေးပြားကိုင်းမင်ရဲစခန်းကရဲအင်အား20လောက်ဟာကင်းမကျေးရွာအနီးကိုရောက်လာပြီးဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ဇွန်လ15ရက်ကင်းမရွာမီးရှို့မခံရမီတိုက်ပွဲဖြစ်ပွားခဲ့တဲ့အခြေအနေကိုကိုယ်တိုင်ပါဝင်ခဲ့သူတူကအခုလိုပြန်ပြောပြပါတယ
်။ကင်းမရဲ့အရှိတ်ကောင်ကျော်ပေါ်မှာပေါ့ကင်းကြောင်တစ်ဖက်ကြမ်းပေါ့အဲ့မှာအဲ့တဖွဲ့နဲ့စတင်ထိတွေ့မှုဖြစ်တာစတင်ထိတွေ့မှုဖြစ်တဲ့အချိန်မှာကျွန်တော်ကတော့ရွာထဲမှာလိုက်ပြီးတော့စီစဉ်နေတုန်းရှိသေးတယ်အဲ့မှာတကင်းချင်းချပြီဆိုတော့အဲ့မှာဟိုကောင်တွေကဆိုင်ကယ်တွေမီးရှို့တယ်ဆိုင်ကယ်ရွာသားဆိုင်ကယ်တွေရောကျွန်တော်တို့စီရဆိုင်ကယ်တွေရောမီးရှို့ပြီးတော့ပူကျပူကျနဲ့အဲ့မှာတက်လာတဲ့အချိန်မှာကျွန်တော်လည်းဖတ်ပြတာကျွန်တော်လည်းကြီကုံတော့ကျွန်တော်ဆုတ်ပေးရတယ်နိုင်ခွဲလောက်ကဆတ်ဖြစ်တာကသူတို့ဝင်လာကนี่ก็2นาทีจอมาဝင်เลยเราတို့เยบอร์တွေလည်းစုပ်ကျွန်တော်တို့လည်းစုပ်ပေါ့ကျွန်တော်တို့မှကြီမမရှိတော့တာပြည့်စရာအဲ့ဒါလည်းစုပ်စုပ်ကျွန်တော်တို့တောင်ပေါ်ရောက်တဲ့အချိန်မှာမီးဖျှို့နေပြီအဲစစ်တပ်ကစစ်ကား3စီးရောက်လာတယ်ရှို့တာကတော့ရဲမဟုတ်ဘူးစစ်တပ်ကရှို့တာ
ကင်းမရွာမီးလောင်တာနဲ့ပတ်သက်လို့စစ်ကောက်စီဘက်ကတော့ပြည်သူ့ကာကွယ်ရေးအဖွဲ့တွေရှို့တာဖြစ်တယ်လို့မီးလောင်ပြီးနောက်ရက်မှာတရားဝင်သတင်းထုတ်ပြန်ပါတယ်ပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့ကြေးရွာသားတွေကတော့စစ်ကောက်စီတပ်တွေမီးရှို့တာဖြစ်တယ်လို့အခိုင်အမာပြောပါတယ်နေအိမ်တွေမီးရှို့ခံရချိန်မှာကြေးရွာတွေကနေအိမ်တွေထဲကနေကျန်းမာရေးမကောင်းလို့မပြေးနိုင်တဲ့တက်ကြီးရွယ်ကိုနှစ်ဦးလည်းမီးလောင်ပြီးသေဆုံးခဲ့ပါတယ်။ဇွန်လ15ရက်နေ့ကလောင်ခဲ့တဲ့မီးကြောင့်အိမ်ကြီး254အိမ်ရှိတဲ့ကြေးရွာထဲမှာနေအိမ်123လုံးမီးလောင်ခဲ့ပါတယ်။မီးလောင်ကျွမ်းပြီးတာတစ်နှစ်လောက်ရှိပြီဖြစ်ပေမဲ့ဒေသခံတွေဟာတောတောင်တွေထဲမှာပဲပုန်းအောင်းနေရပါတယ်။စစ်ကောင်စီတပ်တွေဟာမကြာခဏဆိုသလိုပေါင်းမြို့နယ်တောင်ပိုင်းမှာနေမြေရှင်းလင်းနေတဲ့အတွက်နေအိမ်တွေကိုမပြန်တော့ပဲတောတောင်တွေထဲမှာနေထိုင်ရတာဖြစ်ပါတယ်။ကင်းမရွာသားတဦးဖြစ်တဲ့ဦးသိန်းဝင်းအမီလွှဲဟာသားသမီး၃ယောက်ရဲ့ဖခင်ဖြစ်ပြီးတော့သားသမီးတွေကိုပညာတတ်ဖြစ်စေခြင်းနဲ့ဖခင်တဦးပါ။အာနာမသိန်းငင်ကသမီးကိုမျိုးကဂျပန်စကားပြောတင်တန်းကျောင်းမှာထားပြီးဂျပန်ကိုလွှတ်ဖို့ယူရခဲ့ပေမဲ့လည်းစစ်ကောင်စီကအာနာသိန်းလိုက်ပြီးတဲ့နောက်တိုင်းပြည်မငြိမ်သက်တာကြောင့်ဂျပန်သွားမဲ့သမီးဖြစ်သူကိုရွာကိုပြန်ခေါ်ခဲ့ပါတယ်။အခုချိန်မှာတော့သမီးဖြစ်သူကဂျပန်ကိုမသွားပြစ်တော့ပဲအိမ်အောင်ကြသွားပြီလို့သားသမီးတွေအတွက်သူ့ညီမချက်ပြက်ခဲ့ရပုံကိုပြောပါတယ
်အိမ်မှာရှိတဲ့လူကလည်းအိမ်ရှိတဲ့လူတွေကလည်းမီးရှို့ရင်လွယ်လွယ်မလောင်အောင်လို့အကာတွေထုတ်ပြီးပါတော့တဲ့ယူထားတော့တာဗျနဲ့အမိုးထားတဲ့ထားကြတော့တာအကာတွေဘာတွေကိုမထားကြတော့ဖြစ်ထားတော့တာအိမ်တွေကိုလွယ်လွယ်နဲ့မီးရှို့လို့မလောင်အောင်ပုံစံအဲ့လိုတွေလုပ်ထားကြတော့တာအိမ်ရှိတဲ့လူလည်းတော့တဲ့မှာပဲနေကြတော့တာပြောရလားအကိုဖြစ်နေရကျွန်တော်တို့လည်းအိမ်တော်ပြန်တော့ပြန်နေကြတာပေါ့အဲဒီကိုပဲနေရောအဲဒီဗီဒီယိုမီဗီဒီယိုတပြိုင်တည်းကြလိမ့်တဲ့အခါကျတော့ကျွန်တော်တို့ရင်မှန်းတည်းပြောက်ကုန်တော့မို့ကျွန်တော်တို့မန္တမီတွေပဲပညာရေးတွေကရက်တန်သွားတော့မို့ကလေးတွေကသက်မှုတန်းချောင်းနေမှာတန်းတန်းချောင်းနေမှာတက်နေတဲ့ကလေးတွေရှိကြအဲ့ဒါတွေကအခုအပြေရောက်ပြီးမှအဲ့လိုတွေဆိုတော့ကျွန်တော်တို့မျောလင့်တဲ့ကမျောလင့်တယ်လို့ဖြစ်မလာတော့ဘူးကြတန်းတန်းချောင်းအကြောတင်တဲ့ကြောင်မှတက်နေတာကြအဲ့ဒါကိုဂျပန်ကိုတော့အမအဲကိုဗစ်ဖြစ်ဆိုဆိုပြီးရွာပြန်နေရွာပြန်ပြီးတော့အခုအနာသိအနာသိပြီးတော့ရွာမီးရှူအဲ့ဒါတွေအသက်တက်ဖြစ်လာတော့အဲ့ဒီဟာတွေကဘာမှကိုဖြစ်မလာဘူးကိုရောမာတယ်နေဒီအဲ့ဒါအိမ်တော်ကြာလို့တော့တာ
ဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအာနာမသိမီအချိန်အထိမကွေးတိုင်းပေါ့မြုံနယ်တောင်ပိုင်းမှာရှိတဲ့ကင်းမရွာဟာလေယာစိုက်ပျိုးရေးကိုအဓိကထားလုပ်ကင်တဲ့ရွာလေးတစ်ရွာဖြစ်ပါတယ်ဒီကင်းမရွာဟာပေါင်းမြို့နယ်16မိုင်အကွာမှာရှိသလိုပခုတ်ကူမြို့နယ်လည်းမိုင်60နီးပါအလံဝေးပြီးတော့ရွာသားတွေဟာစပါးပဲကြက်သွန်နဲ့ကွန်းရွက်တွေကိုအဓိကစိုက်ပျိုးကြပါတယ်။အခုနောက်ပိုင်းမှာတော့နယ်မြေရှင်းလင်းမှုစစ်ဆင်ရေးတွေနဲ့ကျေးရွာတွေကနေမြို့ပေါ်တွေစီကိုအသွာအလာကန့်သတ်တာတွေဓာတ်မြေဩဇာတည်ယူတာတွေကိုတင်းကျပ်စွာတားမြစ်လာတဲ့အတွက်တောင်သူတွေမှာအခက်တွေ့နေရပါတယ်။ စိုက်ပျိုးရေးလောက်ကန်ရတာခက်ခဲလာတဲ့အချိန်တွေကိုဥသိမ်းဝင်းအမီလွဲကအခုလိုပြောပါတယ
်ဒီရစ်စ်အကြီးကြီးမားမားဒီနှမ်းလို့မရတော့ဘူးဗျာဟိုလိုပြောမှဆိုတော့နေတိုင်းသမင်းသားအပြီးရောအဲ့လိုပုံစံမျိုးကိုလုပ်နေရတော့တာတောင်ကြီးလုပ်တော့လုပ်တော့လုပ်နေတာပဲညာအရင်လောက်တည်တည်မြတ်မြတ်မလုပ်နိုင်ဘူးဖြစ်တယ်ဆိုလဲဟိုကားဒီဘာတွေကမျိုးတွေမမောတော့အဲ့ဒါဖြစ်တယ်လဲမလုပ်နိုင်တော့ဘူးဗျာစားတော့ဖြစ်ရုံပေါ့ဗျာအဲ့လိုဒီဘဝရည်တော့ပြောတယ်မှာမျိုးတွေမှာရောက်မှုချဖို့အဲ့လိုမလုပ်ခဲနဲ့အိမ်မြင်သားလောက်ရောအဲ့လိုတော့ပဲအကျဉ်းချုပ်လုပ်တော့ဗျာဒါတော့မှဟိုအဲ့ဒီညစ်တီးတွေရလို့ရှိရင်လူနေတာတနေရာအဲ့ညစ်တီးတွေထားတာတနေရာနေရာခွဲထားတာဗျာစောရဲတဲ့တိုင်ဒီလဲမိစုမျိုးကိုလဲဒီရကျင်းတဲ့လူဒီရခက်တဲ့ချက်တွင်ကားဒီဒီတဲ့ငုံတို့တော့လို့မရတော့ဘူးဟိုကမြို့ကလာတဲ့ခံစုခံနေအဲ့ညီညီဩဇာအိတ်တွေဆိုလဲအဲ့ဒါလမ်းကြောင်းနဲ့ဖြတ်ထဲသူတို့ကယူထားလိုက်ကြတာဗျာအရင်အခြေအနေမျိုးဖြစ်အောင်ကြတော့တောင်းဆိုင်ရမယ်ထင်ပါတယ်ခက်ကလာကောင်းတော့မှခက်ကလာကောင်းဆိုအခုတက်ကောင်စီကအုပ်နေတည်းများတော့အရင်တင်းတယ်အောင်မပြောနဲ့အရင်အချိန်လေးလောက်ပြန်ရောက်ဖို့ရာကိုမမြင်တော့ပါဘူးကျွန်တော်ကတော့
မိလောက်နေနေကကင်းမရွာသူတူဖြစ်တဲ့မဖြိုးလေးဟာသူအလုလုတဲ့လယ်ကွင်းကနေရွာကိုပြန်လာနေတာပါအဲ့ဒီအချိန်ရွာထဲမှာပြစ်ခတ်နေပြီးကြီးစံတွေဈာကနေဘေးလွတ်ရာကိုပြေးလွှားခဲ့ရပါတယ်ဘေးလွတ်ရာရောက်တဲ့အချိန်မှာသူ့ရွာမီးရှို့ခံရတာကိုဘေးလွတ်ရာကနေကြီးခဲ့ရတဲ့မြင်ကွင်းကိုတနှစ်နီးပါးကြာတဲ့အထိမမေ့သေးတဲ့ကြောင့်အခုလိုပြောပါရယ်
။မီးလာမြောက်ဘောကဘာမှမလုပ်နိုင်ဘူး။ထိုင်ပြီးမေးကြည့်ရအဲအလိုချင်းကြီးပြန်ဖို့ဒီတည်းရတယ်။မေးလည်းမမေ့နိုင်ဘူးပေါ့။ကွာမြင်လာမြင်ရတာဘာမှမကောင်းနိုင်ဘူး။ဘူးဘူးလို့တော့ပဲများတယ်လို့ကြည့်ကြည့်နေတာအကုန်လုံးသိရင်အဲ့ရဲ့ချင်းအခုအထိညမမမေ့သေးဘူး။ကိုပြေးခဲ့တာရေးစားရတယ်ကနောက်ပြေးပြီ။နိုင်ရတဲ့နိုင်ရတဲ့ကြားမှာကိုပြေးကြတာအကုန်လုံးနိုင်နေပြီ
။ရွာမီးရှို့ခံရပြီးနောက်ပိုင်းနေထိုင်ဖို့ခက်ခဲလာတာအပြင်စားဝတ်နေရေးမပြေလာစားဝတ်နေရေးမပြေလည်တာတွေရှိတဲ့အတွက်ကျေးရွာမှာနေထိုင်တဲ့လူငယ်တွေဟာနိုင်ငံရဲ့ချားမှာတွားရောက်အလုလုကင်တာတွေအပြင်ဆွေမျိုးတွေရှိတဲ့နေရာတွေမှာတွားရောက်အလုလုကင်နေရပါတယ်။အခုလိုကျေးရွာတွေကနေဆွန့်ခွာပြီးအလုတွားလုရတဲ့အထက်မှာမဖြိုးလေးလည်းတယောက်အပါဝင်ဖြစ်ပါတယ်။သူ့ရဲ့နေမီးလောင်ပြီးနောက်ပိုင်းစာဝတ်နေရေးအတွက်အလုံးလုံးနေရာပုံကိုအခုလိုပြောပါရစေ
။ကျွန်မတော့အချိန်များတော့ဒီအဆင်မပြေသေးဘူး။စာဝတ်နေရာသာဆင်းပြေ။ဘာလို့ဘကလည်းမမလုံးစားနေရတော့လေဘူး။အာဗာလည်းအခုအချိန်ကြီးရတော့ဆိုတော့တလားကိုသူကတစ်ခါနှစ်ခါတော့ပုံမှန်လာနေရဆိုရင်ချောင်းအရုံးမရှိပြန်။အိမ်မှာကစာဝတ်နေရာကမလွယ်တော့လေဘူး။အဲကျွန်မဆိုလည်းလောက်ရတာဘာလို့မှလည်းရေရာရာလည်းမရှိတော့ဘူး။အဲမဲ့အေးကိုမအိမ်လည်းမရှိတော့ဘောနိုင်နိုင်မမကောင်းနိုင်ရဲ့ဘယ်မှမကောင်းကိုမအိမ်လည်းဆောင်းမဆောင်းဝယ်နေရစားကိုအပြင်းထွက်ရှာမှာကိုအိမ်မှာလည်းဘယ်သူမှအိမ်ရှိဆင်းနေနေမှာဆိုတော့ရွာမကတော့ဘာမှလုပ်မရဘူးလေ
ဒီရွာမီးရှို့ခံရပြီးနောက်ပိုင်းမဖြိုးလေးနီးတူရွာကနေထွက်ခွာပြီးထိုင်းမလေးရှားစတဲ့နိုင်ငံသားကိုတွားရောက်အလုလုကင်သူအများပြားရှိနေပါတယ်ကင်းမကြီးရွာဟာမကြာခဏဆိုသလိုမီးရှို့ခံရပြီးနောက်ပိုင်းအလူရှင်တချို့ရှိခဲ့ပေမဲ့လူတဲ့ပစ္စည်းတွေကိုလည်းစစ်ကောင်စီကမီးရှို့ဖျက်ဆီးတာတွေလုပ်ခဲ့ပါတယ်။အဲဒီနောက်ပိုင်းဒီနှစ်2022ခုနှစ်ဧပြီလထဲမှာစစ်ကောင်စီရဲ့တကြောပြန်နယ်မြေရှင်းလင်းမှုတွေအတွင်းပေါင်းမြို့နယ်တောင်ပိုင်းကကြေးရွာ20နီးပါးကရာနဲ့ချီတဲ့နေအိမ်တွေမီးရှို့ဖျက်ဆီးခံခဲ့ရသလိုအဲဒီထဲမှာကင်းမကြေးရွာရဲ့နေအိမ်22လုံးလည်းမီးထပ်ရှို့ခံခဲ့ရပါတယ်။အဲဒီ22လုံးထဲမှာပြန်ဆောက်ထားတဲ့အိမ်အသစ်4လုံးလည်းပါဝင်ခဲ့ပါတယ်။ကင်းမကြေးရွာမီးလောင်မှုဟာတနင်္လာနေ့ကြာမြင့်လာပြီးဖြစ်ပေမဲ့ကြေးရွာသားတွေဟာတောတောင်တွေနဲ့ခက်ခက်ခဲခဲရုန်းကန်လှုပ်ရှားနေရပြီးမီးလောင်ကျွမ်းနာနဲ့ပတ်သက်လို့နှစ်ဖက်အပြန်အလှန်အပြစ်တင်ခဲ့ကြပါတယ်။အခုချိန်ထိတော့ကင်းမကြေးရွာပြန်လည်ထူထောင်ဖို့အတွက်မဖြစ်နိုင်သေးတဲ့အခြေအနေမှာပဲရှိနေပါသေးတယ်ခင်ဗျာ။